မေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဆီးရီးယားနိုင်ငံထဲကအပြစ်ရလုပ်ငန်းတွေပြန်ဆောင်နိုင်ရေးကြားဝင်ကြိုပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့ကဆီးဇလန်နိုင်ငံမှာတွေ့ဆုံကြပါရယ်ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာသတင်းပတ်တွေနဲ့ခြေဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့ဝန်ကြီးနှစ်ဦးတို့လူစန်းမြို့မှာဆွေးနွေးကြတာပါအလက်ပိုမြို့ကိုဆီးရီးယားအစိုးရနဲ့ရုရှားတို့ကြောထောက်နောက်ခံပေးထားတဲ့လေကြောင်းကနေတိုက်ခိုက်နေတာပါဒီလိုတန်တမာရေးအရာဆွေးနွေးရာကနေအထူးမျှော်လင့်ချက်တော့မရှိဘူးလို့မစ္စတာလက်ဗရော့ကမနေ့တောက်ကြနေ့ကပြောပါရယ်အလက်ပိုမြို့ကနေတန်ရာရသူတွေကိုဘေးလို့ရရွှေ့ပြောင်းပေးဖို့လက်နက်ကင်တပ်တွေဝန်ခံထားတဲ့နေရာတွေကိုအစားအစာနဲ့ဆေးဝါးအကူအညီတွေပေးပို့နိုင်ဖို့မြို့အရှေ့ပိုင်းကိုပြင်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုလုပ်နေတာတွေကို82နာရီကြာရပ်နားပေးဖို့ထင်ရှားတဲ့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအဖွဲ့တခုကတောင်းဆိုလိုက်ပါရယ်အလက်ပိုမြို့ထံမှာအရသာထောင်ပေါင်းများစွာပိတ်မိနေတာပါတမုံတွေကမြို့အရှေ့ပိုင်းကိုထိန်းချုပ်ထားပြီးကျန်းတဲ့ပိုင်းတွေကိုတော့အစိုးရတပ်တွေကထိန်းချုပ်ထားတာပါဆီးရီးယားသမ္မတဘာရှာအယ်အာဆတ်ပြောကြားရေးတိုက်ပွဲဝင်နေတဲ့တမုံတွေကိုပြစ်မှတ်ထားတိုက်နေတယ်ဆိုတော့ရုရှားနဲ့မဟာမိတ်ဆီးရီးယားတပ်တွေကအလက်ပိုမြို့တဝိုက်ကစီးုံနေနဲ့ကုလသမဂ္ဂအကူအညီပေးရင်နာတွေကိုပုံကျဲတိုက်ခိုက်ပါတယ်ဒီလောက်ရကရစ်စစ်ရာဇဝမှုမြောက်တဲ့လောက်ရဖြစ်တဲ့ဆိုပြီးတော့အနောက်နိုင်ငံတွေကဆွဆွဲပါတယ်စစ်သွေးကြွတမုံတွေကိုတိုက်ခိုက်တာလို့ရုရှားနဲ့ဆီးရီးယားတို့ကပြောဝင်မယ်လဲပုံကျဲတိုက်ခိုက်မှုအတွင်းကလင်းငယ်အတော်များများအပါအဝင်အရတားတွေတည်ဆုံနေရတာဖြစ်ပါတယ်